ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတောင်ပိုင်းတွေမှာရွှေပြောင်းအလုပ်သမားတွေကကျင်းပခဲ့ကြတာပါ။နှွေဦးဒေါ်လာရဲ့အကြောင်းပို့ပြီးတော့သိကြတဲ့လူငယ်တွေကိုရှစ်လေးလုံးမှဖြစ်ခဲ့တာတွေကိုသိစေဖို့ဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။မဲဆောက်မြို့ Burma Spring Center မှာကျင်းပမဲ့ခန်းနာကိုတော့ထိုင်းအာဏာပိုင်တွေကခွင့်မပြုလို့မကျင်းပနိုင်ခဲ့ပါဘူး။ထိုင်းနယ်စပ်ကဒီရှစ်လေးလုံးနှစ်ပတ်လည်လှုပ်ရှားမှုတွေအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။34နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့တွေကိုထိုင်းမြန်မာနယ်စပ်တွေနဲ့ထိုင်းတောင်ပိုင်းမှာတော့အထိမ့်မှန်အခမ်းအနားတွေလုပ်ခဲ့ကြပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး FED ရွှေပြောင်းစာသင်ကျောင်းမှာတော့18နှစ်ကြာတဲ့အထိနှစ်စဉ်ရှစ်လေးလုံးအထိမ့်မှန်ပွဲတွေကိုလုပ်ခဲ့ကြောင်း FED အဖွဲ့ကအမှုဆောင်ဒါရိုက်တာဦးထူးချစ်ကတော့ပြောပါတယ်
။ဒီလိုမျိုး34နှစ်ကရှစ်လေးလုံးရဲ့တမိုင်းကျော်။ဘာကြောင့်ရှစ်လေးလုံးဖြစ်လာလဲ။လက်ရှိနိုင်ငံရေးရှိနေတွေကိုကလေးတွေရဲ့ဟိုသူတို့ရဲ့ဒီအခြေအနေလည်းပေါ့နော်သူတို့တိထိုက်တဲ့နားလည်နိုင်စွမ်းရှိတဲ့ဟိုစကလုံးတွေနဲ့ရွေးချယ်ပြီးတော့ကျွန်တော်ပြောဖြစ်တာပါအဓိကတော့လက်ရှိဗမာပြည်ရဲ့လက်ရှိနိုင်ငံရေးခြေလှယ်တွေလည်းသူတို့တိစေချင်တယ်ပေါ့အဲဒီကြီးကိုကျွန်တော်ကအဲ့လိုလုပ်ဖြစ်တာဆိုတာ
ငယ်ရွယ်တဲ့ကလေးတွေကတော့မကြသေးခင်ကမှမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဖြစ်ပွားခဲ့တဲ့ຫນွေဦးတော်လှန်ရေးကိုပုံမသိရှိတာတွေ့ရတယ်ဆိုပြီးဦးထူးချစ်ကဆိုပါတယ
်အော်ဒီအုပ်ကလေးကျွန်တော်ကဘာပေါ်တော့အဓိကတလေးတွေကကျွန်တော်7နှစ်ကနေပြီးတော့16 18လောက်ကြီးရဲ့ဆိုတော့တချို့ကျတော့လေဟိုနားလည်တယ်ပြီးရဲ့ကလေးတွေရှိတယ်နောက်လက်ရှိကတော့သူတို့7လေးလုံးတဲ့ဟိုလက်ရှိပြီးခဲ့တဲ့နှစ်အနာသိန်းတော့ဖြစ်သွားတဲ့နေဦးတော်နိုင်ရောသူတို့ပို့ပြည့်ရလို့ပြောလို့ရတာ
မြန်မာရွှေပြောင်းလို့သမားတွေနဲ့နိုင်ငံရေးကြောင့်ခုံလုံလာကြတဲ့မြန်မာတွေအများအပြားရှိနေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ရှေ့ပြောင်းလို့သမားတွေကလည်းအထိမ့်မဲ့ပွဲတွေကိုတနိုင်တစ်ပိုင်လုံးကြတာတွေရှိသလို Burma Spring Center မှာလုံးမဲ့အထိမ့်မဲ့ပွဲကတော့ထိုင်းအနာပိုင်တွေကခွင့်မပြုတဲ့အတွက်လုံးခွင့်မရပါဘူးဒီအခြေအနေနဲ့ပတ်သက်လို့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကလည်းအခုလိုပြောပါတယ်
ရှစ်လေးလုံးပေါ့လူလူကြီးရောဘုံအထိမ့်မဲ့34နှစ်ပြည့်34နှစ်မြောက်ပေါ့အထိမ့်မဲ့အခမ်းအနားတွေဒီမဲဆောက်ထိုင်းမြန်မာနယ်စပ်မဲဆောက်မှာမဲဆောက်ကလုံသမားတူကြီးကြားထဲမှာလည်းအော်ဒီအခမ်းအနားတွေဒီတပိုင်းတနိုင်ပေါ့နော်သူတို့ဟိုဒီတမိုင်းเจ้าအမေရရှိတဲ့လှုပ်ရှားမှုဟိုလည်းမျိုးတွေလုပ်ပါတယ်တချို့ဒီပွဲကြီးတွေလုပ်ဖို့နေရာမှာတော့ဟိုအခမ်းအနားတွေကိုလုပ်တဲ့နေရာမှာအနာပိုင်တွေကနေပြီးတော့တားစီရပိတ်ပင်လာလို့ဆိုဓာရောက်ပြီးတော့တားစီရဆိုရှိခဲ့
ရှစ်လေးလုံးအထိမ့်မဲ့ပွဲလေးတွေကိုတော့ထိုင်းနိုင်ငံအနှံ့တနိုင်တပိုင်းလုပ်ကြတာရှစ်လေးလုံးမှာကြာဆုံးသွားသူတွေစွန့်ကပ်အမျှဝေတာတွေလည်းလုပ်ကြတာတွေရှိတယ်လို့ကြပြားနဲ့စာစီစာကုံစောင်းပါဝိတ္ထုတို့ပြိုင်ပွဲလေးတွေကိုလည်းရှစ်ပြောင်းမြန်မာစာတင်ကျောင်းလေးတွေမှာပြုလုပ်ကြပါတယ်ရှင်